မြန်မာနိုင်ငံမှာနေအင်းချေချုံနဲ့အဖမ်းခံရသူဩစတြေးလျနိုင်ငံသားနှစ်ယောက်ကိုတနင်္လာနေ့နေ့မှာစစ်တပ်တာဝန်ရှိသူတွေကပြန်လွှတ်ပေးလိုက်ပြီးမြန်မာနိုင်ငံကနေထွက်ခွာခွင့်ပြုလိုက်ပါပြီ။စီးပွားရေးအတိုင်းနိုင်ငံနှစ်ဦးဖြစ်တဲ့ Krista Avery နဲ့ Kim Moon တဲ့ Matthew O'Kane နှစ်ဦးကိုပြီးခဲ့တဲ့လကသူတို့ဩစတြေးလျပြန်ဖို့လင်းပေါ်မတက်ခင်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုပြန်လွှတ်လာတာအတွက်အတော်စိတ်သက်သာရရကြောင်းနဲ့သူ့အနေနဲ့ဘာမှမလုပ်မထားသည့်တိုင်နေအင်ချေချုပ်ခံနေရတဲ့တရင်နှစ်ပတ်မှာစိတ်ဖြည့်ဆည်းမှုအတော်ခံစားရတယ်လို့အေဗရီကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နောက်ဩစတြေးလျနိုင်ငံသားတဦးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အစည်းအဝေးအကြံပေးပမောက္ခရှောင်းတန်းတော်ကိုတော့မြန်မာစစ်တပ်ကအာဏာသိမ်းပြီးမကြခင်မှာပဲဖမ်းဆီးထားခဲ့တာပါ။ပမောက္ခတန်းတော်ကိုချက်ချင်းစော့ပေးအောင်မှမဟုတ်ပေမဲ့သူကိုရောစိတ်ပါကျမ်းမာစေဖို့အနည်းဆုံးတော့နေအင်ချေချုပ်ဖြစ်ဖြစ်ပြောင်းပေးထားဖို့မျှော်လင့်တယ်လို့လည်းအေဗရီကပြောပါတယ်။အမောက္ခတန်တော်ကိုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းအာဏာပိုင်တွေကပြောသလိုဘုရားတရားဆက်ဆံမှုလည်းမလုပ်သေးပါဘူး။ဒေါန်ဆန်းစုကြည်ရဲ့ရှေ့နေကလည်းအမောက္ခတန်တော်ဟာနိုင်ငံတော်လှည့်ဝှက်ချက်ပေါ့ကျမှုအဲ့ဥပဒေရအဖမ်းဆီးခံရပေမဲ့ဘုရားဘာမှုနဲ့တရားဆက်နေဆိုတာကိုတရားဝင်မသိရသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 7ကစပြီးအခုချိန်ထိအဖမ်းခံရသူက2500ကျော်နေပြီဖြစ်ပါတယ်။